အရကတတ်တော် AA ရဲ့မြို့သိမ်းတိုက်ပွဲတွေဟာတရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူအထိရောက်ရှိလာပါပြီ။ area စီမံကိန်း area တဲ့အထိတိုက်ပွဲတွေလည်းဖြစ်ပွားနေပါတဲ့။ကြောက်ဖြူအထူးစီပွားရေးစုံမှာတရုတ်နဲ့သဘောတူထားတဲ့စီမံကိန်းတွေစာချုပ်သတ်မှတ်ချိန်မပြည့်ခင်ပြီးမြောက်အောင်လှုပ်ဆောင်ရွက်ဖို့စစ်ကောင်စီကအစည်းအဝေးတွေလုပ်နေပါတယ်။လက်တွေရောဖြစ်နိုင်ပါမလား။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါခင်ဗျာ။
ဒဂမီနယ်ကြောက်ဖြူထူးစီးပွားရေးဇုံမှာတရုတ်နဲ့သဘောတူထားတဲ့စီမံကိန်းတွေကို2021ခုနှစ်စစ်တပ်အာဏာမသိမ်းခင်အရသာအစိုးရလက်ထက်ထဲကအကောင့်ထဲဖော်ဖို့ကြိုးစားခဲ့တာဖြစ်ပါတယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းပြီးနောက်စစ်တပ်နဲ့အရခတက်တော် AA တို့ကြားတိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးတဲ့နောက်မှာစီမံကိန်းတွေရပ်သွားခဲ့ပါတယ်။လက်ရှိမှာလည်းကြောက်ဖြူမြို့နယ်အတွင်းကတရုတ်စီမံကိန်း area အတွင်းစစ်ကောင်စီနဲ့အရခတက်တော် AA ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါပေမဲ့အခုရပိုင်းအတွင်းမှာပဲတရုတ်နဲ့သဘောတူထားတဲ့စီမံကိန်းတွေစာချုပ်သတ်မှတ်ချိန်မပြည့်ခင်ပြီးမြောက်အောင်ဆောင်ရွက်ဖို့ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကဒီစီမံကိန်းတွေနဲ့ပတ်သက်တဲ့အစည်းအဝေးတစ်ခုမှာပြောကြားခဲ့ပါတယ်။ကြောက်ဖြူမှာလက်ရှိတိုက်ပွဲဖြစ်နေတဲ့အခြေအနေအရစီမံကိန်းကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့ခက်ခဲမယ်လို့ရခိုင်ဝါရဲ့နိုင်ငံရေးသမားတစ်ဦးဖြစ်တဲ့ဦးဖေတန်းကပြောပါတယ်
။အခုချိန်မှာတော့တိုက်ပွဲဖြစ်နေတဲ့ကာလမှာနိုင်ငံရေးကျွန်တော်တို့ပေါ်ဆောင်မှုကဘယ်လိုမှမဖြစ်နိုင်သေးပါဘူး။အဲ့ဒါတိုက်ပွဲတွေရဆဲပြီးနှစ်ဖက်သဘောတူညီချက်နဲ့ငြိမ်းချမ်းရပြီးဒါမျိုးဆွေးနွေးပွဲတခုကိုလုပ်နိုင်ပြီဆိုရင်တော့ဒီလုံငန်းတွေကပူးပေါင်းဆောင်ရွက်လို့ရတယ်အကောင့်ထည့်ဖော်လို့ရတယ်အဲသူဒေတာရဲ့အကျိုးခံစားခွင့်ကိုတော့ပိုင်ပိုင်နိုင်နိုင်ထည့်ပေးရမှာပေါ့နော်အဲ့လိုမျိုးဖြစ်နိုင်ရင်တော့အဲ့ဒါကျွန်တော်တို့ဟိုကောင်းသောအလားအလာရှိရဲ့လို့တုံ့တက်ရှင်းမှာပြောက်ကဲ
ကြောက်ဖြူထူးစီးပွားရေးဆောင်ရေနဲ့စိတ်ကန်းစီမံကိန်းအကောင့်ထည့်ဖော်ဆောင်ရွက်နိုင်ရေးအတွက်လုပ်ငန်းလုပ်ကိုင်ခွင့်သဘောတူစာချုပ် concession agreement ကို2020ပြည့်နှစ်နိုဝင်ဘာ5ရက်နေ့မှာချုပ်ဆိုခဲ့တာပါ။ဒါပြင်2023ခုနှစ်ဒီဇင်ဘာ26ရက်နေ့မှာအဲ့ဒီလုပ်ငန်းလုပ်ကိုင်ခွင့်စာချုပ်ကိုပြန်လည်ဖြည့်ဆွက်ပြီးတော့နောက်ဆက်တွဲစာချုပ် NNM ကိုစီမံကိန်းကုမ္ပဏီနဲ့ကြောက်ဖြူထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီတို့လက်ထပ်မှန်လက်မှတ်ရေးထိုးခဲ့ပြီးတော့တတ်မှတ်ရအမည်အကောင့်ထည့်ဖော်ရမယ့် long stop dateကိုတတန်းထိုးခဲ့ကြပါတယ်အဲ့ဒီတမတ်ရဟာအခု2025ခုနှစ်ဇွန်လ25ရက်နေ့မှာကုန်ဆုံးမှာဖြစ်လာကြောင်းတမတ်ကာလမတိုင်မီနလအလိုမှာနှစ်ဦးနှစ်ဖက်လုပ်ငန်းတွေပြည့်ပြတ်အောင်ဖြစ်မနေဆောင်ရွက်ရမှာဖြစ်ကြောင်းနဲ့လုပ်ငန်းကုမ္ပဏီတွေအနေနဲ့လုပ်ငန်းတွေအမြန်ဆုံးပြည့်ပြတ်အောင်ကန့်သက်ချက်တွေကြားရတဲ့ကဝိုင်းဝန်းဆောင်ရွက်ပေးကြဖို့လိုအပ်တယ်လို့မတ်လ17ရက်နေ့ကပြုလုပ်တဲ့မြန်မာအထူးစီးပွားရေးဆောင်ဆိုင်ရာဘူအဖွဲ့ရဲ့အစည်းအဝေးမှာဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကပြောကြားခဲ့တာကိုနိုင်ငံပိုင်သတင်းတွေမှာဖော်ပြခဲ့ပါတယ်တကယ်လို့စီမံကိန်းတွေကိုအကောင့်ထဲပေါ်ဆောင်ရွက်မယ်ဆိုရင်ရခိုင်ပြည်နယ်18မြို့နယ်က14မြို့နယ်ကိုတင်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အရခတက်တော် AA ရဲ့သဘောဆန္ဒတွေကိုထည့်သွင်းစဉ်းစားကြဖို့လိုလိမ့်မယ်လို့ဦးဖေတန်းကမြင်ပါတယ်
။ဆိုတော့ဒါတရုတ်ဘက်ကသူ့ရဲ့အစီအစဉ်အတိုင်းကြိုးစားနေတာဖြစ်တယ်။အဲမြန်မာဘက်ကလည်းအဲ့လိုပါပဲ။လက်တွေ့မှာဘယ်လိုမှမဖြစ်နိုင်ဘူး။ဒီတိုက်ပွဲရဲ့ပြီးဆုံးတဲ့အချိန်ရောက်မှာပေါ့နော်။ဘယ်လိုအချိန်မြင့်နဲ့ပြီးဆုံးမလဲ။အဲရောက်မှကျွန်တော်နှစ်ဖက်ဆွေးနွေးပြီးတော့ဟောဒါဆုံးဖြတ်မယ့်ကိစ္စတွေဖြစ်တယ်။ရောအေယူအလီရဲ့နိုင်ငံရေးဥတီရှက်အနေနဲ့ပေါ့သူတို့လိုချင်တဲ့အခွင့်အရေးတွေကိုဟောဒါရနိုင်မယ်ဆိုရင်တော့ဒါသိပြီးတော့ဟောအဆင်ပြေသွားမှာပေါ့ဒါအကောင့်တွေပေါ်ဖို့ဆွေးနွေးနေရမှာအာပို့ပြီးတော့လွယ်ကူသွားမှာပေါ့အာ ULA ရဲ့ဆန္ဒမပါပဲတော့အလုံးဝမဖြစ်နိုင်တဲ့အခြေအနေမျိုးရှိရလို့ဟောမြင်တယ်ခင်ဗျ။
စစ်ကောင်စီအနေနဲ့စီမံကိန်းတွေကောင်းထဲဖို့ဆောင်ရွက်မဲ့ကြောက်ဖြူမြို့နယ်မှာမြို့ပေါ်ရပ်ကွက်တွေနဲ့တစ်ပုတ်တောင်တိုက်နယ်ကရညဝရီရေတပ်ဌာနချုပ်အနီးပတ်ဝန်းကျင်လောက်သာထိန်းချုပ်ထားနိုင်ပြီးတော့မြို့ရဲ့60ရာခိုင်နှုန်းလောက်ကိုအရခတက်တော် AA ကထိန်းချုပ်ထားတာပါလက်ရှိလက်ပတ်နေတဲ့စီမံကိန်းတွေကိုတော့စစ်ကောင်စီအနေနဲ့လုံခြုံမှုမပေးနိုင်တဲ့အနေထားမှာစီမံကိန်းအစ်စ်တွေအကောင့်ထဲပေါ်ဆောင်ရွက်ဖို့ဆိုတာမလွယ်ကူနိုင်ကြောင်းလဲနိုင်ငံရေးကဲခတ်တွေကသုံးသပ်ထားကြပါတယ်။လက်ရှိကြောက်ဖြူမြို့နယ်တွေကတရုတ်စီမံကိန်းတွေဖြစ်တဲ့မဒေးကျွန်းရင်းနှီးစိတ်ကန်းနဲ့ချွေကက်စဘာဝတန်ခွေစီမံကိန်းတွေပုံမှန်လက်ပတ်နေပါတယ်။လက်ရှိလက်ပတ်နေတဲ့တရုတ်တန်ခွေပိုင်လိုင်းစီမံကိန်းဟာကြောက်ဖြူမြို့နယ်မဒေးကျွန်းကနေမြန်မာပြည်အလဲပိုင်းကမကွေးတိုင်းမန္တလေးတိုင်းကနေတဆင့်ချင်းပြည်နယ်မြောက်ပိုင်းကိုဖြတ်ပြီးတော့တရုတ်နိုင်ငံကူမင်းမြို့အထိသွယ်တန်းထားတာဖြစ်ပါတယ်။အဲ့ဒီစီမံကိန်းကနေမြန်မာဘက်ကလည်းပိုက်လိုင်းဖြတ်သန်းက20ဒေါ်လာတန်းနဲ့ချီရရှိနေပါတယ်။ရခိုင်ပြည်နယ်မှာခေတ်ဆက်ဆက်အစိုးရရဲ့အကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့စီမံကိန်းတွေကရခိုင်ပြည်သူတွေအတွက်အကျိုးမြတ်တစ်စုံတရာမရှိခဲ့ဘူးလို့ဒေသခံတွေကထောက်ပြနေကြပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာလက်ရှိအကောင့်ထဲပေါ်ဖို့ကြိုးစားနေတဲ့စီမံကိန်းတွေကိုအရခတက်တော် AA ဘက်ကထိန်းချုပ်နိုင်ဖို့လိုအပ်ကြောင်းထိုင်းနိုင်ငံတက္ကသိုလ်တစ်ခုမှအုပ်ချုပ်ရေးပညာမဟာဘွဲ့တက်ရောက်နေတဲ့ရခိုင်လူငယ်တဦးကပြောပါတယ်။ ူပြောတော့တာကတော့ရခိုင်ပြည်သူတယောက်အနေနဲ့ဒီစီမံကိန်းကနေရခိုင်တွေအတွက်လည်းအကျိုးမြတ်တစ်စုံတစ်ရာရှိဖို့မျှော်လင့်ပါတယ်ဒါဟာကျွန်တော်တို့ရခိုင်ပြည်သူတွေပိုင်တဲ့သံဇာတတွေမို့လို့ရခိုင်ပြည်သူတွေအနေနဲ့အကျိုးမြတ်တစ်စုံတစ်ရာရှိတယ်လို့ယူဆပါတယ်ဒါပေမဲ့စစ်ကောင်စီစီကဘာမှမျှော်လင့်လို့မရဘူးဆိုတာကိုတော့နားလည်ပြီးသားပါဒါကြောင့်ဒီစီမံကိန်းတွေအားလုံးကိုရခိုင်တွေထိန်းချုပ်နိုင်ဖို့ကအရေးကြီးပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာရှိတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့တရုတ်ဆိုရကတိုင်းသာလက်နက်ကိုင်တွေဘက်ကိုဖိအားပေးမှုတွေရှိနေပါတယ်အထူးသဖြင့်ရခိုင်ပြည်နယ်ရဲ့90ရာခိုင်နှုန်းကိုထိန်းချုပ်ထားတဲ့အာရခတပ်တော် AA ကိုတရုတ်ဆိုရကစီမံကိန်းတွေကိုကာကွယ်ပေးဖို့တောင်းဆိုထားတာရှိသလိုရခိုင်ပြည်နယ်မှာရှိတဲ့နိုင်ငံသားချင်းချင်းမြုပ်နှံမှုအလုပ်ကိုကာကွယ်ပေးသွားမှာဖြစ်တယ်လို့အာရခတပ်တော် AA ပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ခင်ဗျာ